တော်ရရှိမြတ်ခင်ဗျာဒုက္ခတွေတွေပေါ်ထားရှိတဲ့အဆူရတွေရဲ့သဘောထားတွေကပုံကြီးတင်းမာလာတဲ့အပြင်အကူအညီလိုအပ်သူတွေကိုခိုကိုးဝေမပေးလိုတော့တဲ့သဘောထားတွေနဲ့ UNHCR ခေါ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်ဒီနေ့ပါမှာဒီကနေ့စတင်ကျင်းပမယ့်အဖွဲ့ပေါင်း68နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကြမယ် UNHCR နှစ်ပတ်လည်ညီလာခံကြီးနဲ့ပတ်သက်လို့ဂျနီဗာမြို့ကနေဗီယိုရီသတင်းတော်လီဆာစလိုင်းသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်လက်တင်ပြပါမယ်။ဒုက္ခသည်များနဲ့နိုင်ငံရေးခွန်လွန်ွေတောင်းခံသူတွေအပေါ်နိုင်ငံတကာရဲ့အကာအကွယ်ပေးမှုရော်ပါလာတာနဲ့ပတ်သက်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်။ UNHCR ပြောခွင့်ရပုဂ္ဂိုလ် Ron Redman ကနိုင်ငံတွေအနေနဲ့ကုမိသားစုဘဝနေထိုင်ရေးကောင်းမှုမှုစီးပွားရေးကြောင့်ပြောင်းရွှေ့အခြေချသူတွေနဲ့နေကုခံရလို့ကြံဖက်ခံရလို့ထွက်ပြေးတိမ်းရှောင်ကြရတဲ့လူတွေကြားမကြာခဏတဲတဲကွဲကွဲညင်ကြမှုမပေါ်ဘူးလို့ပြောပါတယ်။ဒါအပြင်လဲနိုင်ငံအများစုကသူတို့နိုင်ငံမှာအကြမ်းဖက်မှုဖြစ်ပွားမှာနဲ့လူဝင်မှုကြီးကြပ်ရေးထိန်းချုပ်မှုပြဿနာပေါ်မှာကိုစိုးရိမ်ကြဟန်တူတယ်လို့လဲသူကပြောပါတယ်
။ They're entitled to guard their borders and control migration. They do face problems.
လူဝင်မှုကြီးကြပ်ရေးကိုထိန်းချုပ်ထားနိုင်မှုအဲ့ဒီနိုင်ငံတွေအနေနဲ့သူတို့နယ်စပ်တွေကိုထိန်းချုပ်ပိုင်ခွင့်ရှိကြပါပဲ။နိုင်ငံတကာရာဇဝတ်မှုတွေ၊မူရီစေမောင်ကူရောင်းဝယ်မှုတွေ၊အကြမ်းဖက်မှုကြေနာတွေလည်းသူတို့ရင်ဆိုင်ကြရမှာမို့ဒါကိုနားလည်ပါလေ။အဲဒါပဲလို့လည်းနိုင်ငံတကာကာကွယ်စောင့်ရှောက်မှုခံစားတတ်သူတွေလည်းခံစားခွင့်ရကြဖို့ကျွန်တော်တို့အတူတကွလုံဆောင်ကြရမယ်ဆိုတာကိုလည်းကျွန်တော်အသိပေးလိုပါတယ်လို့မစ္စတာရက်မန်ကပြောကြားသွားတာဖြစ်ပါလေ။အခုနေခါမှာနိုင်ငံရေးခွန်လွန်ခွင့်တောင်းခံတဲ့အရေးအတွက်ကအနည်းဆုံးဖြစ်နေတာမို့ဒီရင်ဝင်ဒုက္ခတွေကိုနိုင်ငံတွေကလက်မခံလို့ကြတာကတော့စိတ်မကောင်းစရာပါပဲ။နိုင်ငံတကာဒုက္ခတွေပေါင်း9000လောက်ကို UNHCR ကကာကွယ်စောင့်ရှောက်မှုပေးနေတာဖြစ်ပါလေ။သတင်းတစ်ပတ်အကြာချင်းပါမဲ့ UNHCR ညီလာခံမှာတော့မြန်မာဒုက္ခတွေများအရေးအပြင်ဆူဒန်၊ချက်၊အာဖဂန်နစ္စတန်၊အီရတ်၊ဗီရီလင်ကာ၊အင်ဒိုနီးရှားစသဖြင့်တို့အကြောင်းဆွေးနွေးမှာဖြစ်တယ်လို့သိရပါပါလေ။လူသားချင်းစာနာမှုအထောက်အကူပေးရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုကြားကွာဟာချက်ကိုလည်းဆွေးနွေးမှဖြစ်တယ်လို့မစ္စတာရမန်ကပြောကြားခဲ့ပါတယ်ခင်ဗျာ
The Voice of America